ထိုင်းနိုင်ငံမှာ COVID-19 ကူးစက်မှုတွေရောကျလာတဲ့အတွက်လာမယ့် February 10ရက်နေ့ကစပြီးတော့ထိုင်းနိုင်ငံကိုရောက်လာတဲ့သူတွေအနေနဲ့ကာကွယ်ဆေးထိုးထားတယ်ဆိုရင်တည်တံ့ခွဲပြီး Quarantine ဝင်နေကြရမလို့ပဲကင်းလွတ်ခွင့်ရမှာဖြစ်တယ်လို့ထိုင်းနိုင်ငံရဲ့ COVID ရောဂါတိုက်ဖျက်ရေးအဖွဲ့ကဒီနေ့ကြာသပတေးနေ့မှာပြောလိုက်ပါတယ်ထိုင်းနိုင်ငံကိုရောက်လာတဲ့သူတွေအနေနဲ့ကာကွယ်ဆေးထိုးထားတယ်ဆိုရင် Test and Go လို့ခေါ်တဲ့မူဝါဒအရရောက်တဲ့အချိန်မှာ Virus ရှိမရှိတစ်ခါစစ်ပြီးတော့အဲ့နောက်9ရက်ပြည့်တဲ့အချိန်မှာနောက်တစ်ချိန်ထပ်စစ်ဖို့လိုမှာဖြစ်သလိုသူတို့သွားမဲ့နေရာတွေကိုလည်းအတိပေးရမှာဖြစ်တယ်လို့ထိုင်းနိုင်ငံရဲ့ COVID ရောဂါတိုက်ဖျက်ရေးအဖွဲ့ပြောခွင့်ရတာဝီစင်းကပြောပါတယ်ထိုင်းနိုင်ငံဟာအစောပိုင်းကဒီမူဝါဒကိုသတင်းပတ်9ပတ်လောက်ကျင့်သုံးခဲ့ပေမဲ့ကမ္ဘာပေါ်မှာ Omicron မျိုးကွဲသစ်အလျင်မြန်ပြန့်နှံ့လာတာနဲ့ကာကွယ်ဆေးတွေကဒီမျိုးကွဲသစ်ကိုထိထိရောက်ရောက်ကာကွယ်နိုင်မလားမကာကွယ်နိုင်ဘူးလားဆိုတာကိုမသေချာတာကြောင့်ပြီးခဲ့တဲ့တစ်လကဒီမူဝါဒကိုရပ်ဆိုင်းပစ်ခဲ့တာဖြစ်ပါတယ်ဒါပြင်စားသောက်ဆိုင်တွေမှာအရရောင်းချကွင်းကိုလည်းည9နာရီအထိပဲရောင်းရမယ်လို့ကန့်သတ်ထားရကနေ17နာရီအထိထပ်တိုးပေးလိုက်ပါတယ်။ဒါမဲ့လည်းအရဘားတွေနဲ့ညကလပ်တွေကိုတော့ဆက်ပြီးတော့ပိတ်ထားဆဲဖြစ်ပါတယ်။ထိုင်းနိုင်ငံကအခုလိုလှုပ်လိုက်တာဟာကာယောဂါကြောင့်ကြာဆင်းနေတဲ့ကမ္ဘာလက်ခီးသွားလုပ်ငန်းကိုပြန်ပြီးတော့ရှင်းသန်းအားကောင်းလာအောင်လုပ်ဖို့ရည်ရွယ်တာဖြစ်ပါတယ်။2019ခုနှစ်တုန်းကထိုင်းနိုင်ငံကိုသွားတဲ့ကမ္ဘာလက်ခီးသွားဥယျာဉ်ဟာတန်40ရှိပေမဲ့မနစ်ကတော့အဲ့ဒါရဲ့ 3.5 ခန့်လုံးပဲရှိခဲ့ပါတယ်။ထိုင်းနိုင်ငံမှာအခုချိန်ထိတော့ virus ကူးစက်ခံသူစုစုပေါင်း 2.3 သန်းရှိပြီးတော့တည်ဆုံးသူက 12,000 လောက်ရှိပါတယ်။ထိုင်းလူဦးရေရဲ့3 ဘုံကကာကွယ်ဆေးထိုးထားပြီးဖြစ်ပြီးတော့အိတ်တဲက15ရာခိုင်နှုန်းကအားဖြင့်ကာကွယ်ဆေးထိုးထားပြီးဖြစ်ပါတယ်ခင်ဗျာ။